ရွန်ဂျာမွတ်စလင်လူနည်းစုတွေနဲ့သက်ဆိုင်တဲ့အခြေအနေဟာတိတ်ကိုစိုးရိမ်ပွေရာကောင်းဆဲရှိပြီးဒါနဲ့ပတ်သက်လို့ပြင်းထန်အဆိုးရွားဟာအထူးသဖြင့်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီထရီညီလာခံလူမျိုးရေးကောင်စီတို့အပါအဝင်မိဖက်အဖွဲ့အစည်းတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ထောင်နိုင်ငံရေးဌာနရဲ့ဇူလိုင်လ25ရက်ကြာသပတေးနေ့နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ရွန်ဂျာရေးနဲ့ပတ်သက်ပြီးပြင်းထန်ထက်လွတ်တော်မှာစာနဲ့ရေးသားမေးမြန်းချက်တစ်ခုကိုပြည်ထောင်နိုင်ငံဥရောပနဲ့နိုင်ငံရေးဌာနကအကြောင်းပြန်ကြားတာမှာအခုလိုပြောထားတာဖြစ်ပါတယ်။ရွန်ဂျာလို့တုံးတုံးခေါ်ဆိုတာကိုမြန်မာအစိုးရကတော့လက်မခံပါဘူး။မြန်မာတမတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေတို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်လုံခြုံရေးနဲ့လူသားစာနာမှုဆိုင်ရာလက်တွေ့အခြေအနေဟာပိုတော်မှဆိုးလာနေတယ်လို့လည်းပြောထားပါတယ်။ပြည်ထောင်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့2019ခုနှစ်ဧပြီလ26ရက်နေ့ကတရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံချိန်အတွင်းမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေအထူးသဖြင့်ရွန်ဂျာရေးနဲ့ပတ်သက်ပြီးဆိုးရိမ်တဲ့အကြောင်းဝန်ကြီးကထပ်ပြောခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွန်ဂျာရီဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတာနဲ့ပတ်သက်ပြီးနိုင်ငံကရာဇဝတ်တရားခုံရုံး ICC ကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာပြည်ထောင်နိုင်ငံကကြိုးစားတယ်ဆိုတာကိုလည်းဒီထုတ်ပြန်ချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။